မြန်မာနိုင်ငံပေါ်မှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတဲ့ဒီတရားစွဲဆိုမှုဟာနှစ်ရှည်လများရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာမွတ်စလင်တွေကျူးလွန်ခံခဲ့ရတဲ့စိုးရွားလုံလောက်တဲ့လူခွေချိုးဖောက်မှုတွေပေါ်မှာတရားမျှတမှုတစ်ခုရဖို့မျှော်လင့်ပါတယ်လို့ရခိုင်ပြည်နယ်မောင်နှံမြို့နယ်ကမွတ်စလင်လူငယ်တဦးကပြောပါတယ်ဒီလူမျိုးတုံးတက်ဖြတ်မှုဆွဆွဲချက်တွေကိုဖြည့်ဆည်းမှုနိုင်ငံတကာတရားရုံး ICJ မှာတွားရောက်ရင်ဆိုင်ဖြည့်ဆည်းမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့အတူရက်တီကြောင်းပြသမဲ့လူမှုထောက်ခံပွဲတွေလည်းဒီကနေ့နေပြည်တော်နဲ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်ဒီလိုလူမှုထောက်ခံပွဲတွေဟာတကယ်ပဲ ICJ မှာသွားပြီးတရားရင်ဆိုင်ရမယ့်အမှုပေါ်မှာတက်ရောက်မှုရှိနိုင်ပါလားဆိုတဲ့သဘောထားအမြင်မျိုးမျိုးစုစည်းတင်ပြထားတာနားဆင်ပါရှင်ရခိုင်ပြည်နယ်တွင်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတက်ဖြတ်ခဲ့တယ်ဆိုပြီးနိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုကြားနာစစ်ဆေးမဲ့ကိစ္စနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုယ်တိုင် ICJ တရားရုံးမှာလာမယ့်ဒီဇင်ဘာလ10ရက်နေ့မှာတွားရောက်ရင်ဆိုင်ဖြေရှင်းတော့မှာဖြစ်ပါတယ်။သူမသွားခင်3ရက်အလိုဒီဇင်ဘာလ9ရက်နေ့ဒီကနေ့မှာတော့အစိုးရရုံးဆိုင်ရာနေပြည်တော်မှာ Winston Whittle ဆန်းစုကြည်ဆိုပြီးထောင်ဆန်းစုကြည်နဲ့အတူခိုင်ခိုင်မာမာရက်တီပါကြောင်းလူလူထောက်ခံပွဲကျင်းပပါတယ်ဒီကနေ့မှာပဲရန်ကုန်မြို့ဘူကျောင်းဆန်းလန်ကတရီနီတီခရီးရန်ဖျားရှိခိုးကြောင်းပါလေမြန်မာနိုင်ငံခရီးရန်အသင်းတော်များကောင်စီကဥဆောင်ပြီးတော့ဒေါန်ဆန်းစုကြည်နဲ့အတူရှိနေကြောင်းနိုင်ငံအတွက်အစားရှောင်စုတောင်းပွဲကိုကျင်းပပြီးတော့ဒီအခမ်းအနားကိုတော့ဒုသမ္မတဦးဟင်နရီဘန်တီယူနဲ့သာသနာရေးဝန်ကြီးတို့ကိုယ်တိုင်တက်ရောက်ခဲ့ပါတယ်ဒီလိုလူမှုထောက်ခံပွဲဆန္ဒထုတ်ဖော်ပွဲတွေဟာမြန်မာနိုင်ငံမှာလူခွေချိုးဖောက်မှုတွေဖြစ်ခဲ့တဲ့ဘာသာမတူလူမျိုးကွဲတဲ့လူနည်းစုတွေအပေါ်မှာဆရာဇွေမှုပြုမှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်ဖြည့်ရှင်းနိုင်မှုကိစ္စအမှန်တကယ်တက်ရောက်မှုရှိနိုင်မှာမလားရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေနှစ်ရှည်လာများလူခွေချိုးဖောက်ခံရခဲ့ရတဲ့စနစ်တကျကျူးလွန်ခံရမှုတွေကိုဂမ်ဘီယာနိုင်ငံကတရားစွဲပြေးတာကတော့သူတို့ရဲ့ဆုံးရှုံးနှင်နာမှုတွေအတွက်တရားမျှတမှုရတဲ့လုပ်ရက်တစ်ခုဖြစ်နေရခိုင်ပြည်နယ်မောင်းနှောကမွတ်စလင်တွေကယူဆပါတယ်လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေကိုကိုယ်တိုင်ရင်ဆိုင်တွေ့ကြုံဖြတ်တန်းခဲ့ပူးသူရခိုင်ပြည်နယ်မောင်းနှောမြို့နယ်မြို့တကြီးကြီးရွာသားကိုလာထွန်းက
ကျွန်တော်တို့ကဒီလိုမျိုးခက်အဆက်ဆက်မတရားဆန်နေရတယ်ပြီးတော့ကျွန်တော်တို့ရဲ့ဓလေ့တွေပြန်ကျင်းပြနေရဘူးပြီးတော့ကျွန်တော်တို့ကလက်လက်စွာသွာလာခွင့်မရဘူးဒီလိုစားတဲ့အဆက်လက်တွေကိုကျွန်တော်တို့ကအရှင်းရှင်းပြပြခဲ့တယ်ကိုခံစားနေရတဲ့ဟာတွေအခုသူတို့ကအဲ့လိုအရှိချင်းမှာတရားစီးပြီးတော့ဒီ genocide ဆိုတဲ့လူမျိုးတို့တစ်ပြက်မှုနဲ့ဆိုင်တဲ့အဓိကသက်ဆိုင်တဲ့လူတွေကိုအရေးယူမယ်ဆိုပြီးတော့ဒီလိုမျိုးတရားစီတာကိုကြတော့ကျွန်တော်တို့ကကြည့်စီပဲပြီးတော့လုံးဝညောင်းနှင်းချက်တွေချင်းမဲနေတဲ့အချိန်မှာဒီလိုဟာတခုပေါ်လာတယ်ဆိုတော့ကျွန်တော်တို့ကညောင်းနှင်းချက်တို့ကျင်းပြီးတော့ရှင်းပြလာတယ်ကျွန်တော်တရားမျှတမှုရမယ်ဆိုပြီးတော့လည်းညောင်းနှင်းတယ်
ဒေါ်ဆန်းစုကြည်ကနိုင်ငံကိုကိုစားပြုပြီးတရားခွင်မှာတွားရောက်ဖြေရှင်းပါကိုအခုလိုနိုင်ငံတော်လူမှုထောက်ခံပွဲတွေကျင်းပနေတာဟာအရင်မြန်မာအစိုးရတွေလက်ထက်လုံးနီးကင်နီးတွေနဲ့ဆင်တူနေတယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်မြန်မာအရေးအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအရေးလေးလာကဲခတ်နေတဲ့ဒေါက်တာခင်ဇော်ဝင်းကအခုလိုတုံ့တက်ပါတယ
်အခုဒီလူမှုထောက်ခံပွဲဆိုတာကအရင်ကပြည်ခံဖြစ်ပွားလုပ်ခဲ့တာပဲနော်လမ်းစဉ်ပါတီအရလုပ်ခဲ့တာပဲနော်အလံလေးအနီးလေးအဝါလေးစိတ်လေးပြားလေးနဲ့နော်အဲ့တက်ပေါ်ကြီးရွေးပြီးတော့ဟွာအော်ဒီယာအော်နဲ့အဲ့ဒါကဒီမိုကရေစီမဟုတ်ဘူးလေဟုတ်တယ်မလားဒီဟာကိုခြေခံပြီးတော့တိုင်းပြည်ကဘာနောက်ကတခဲနဲ့ရှိပါလားလို့ယူဆလို့မရဘူးဒီကပြောကြတယ်ဘာမှမသိညမမသိနဲ့ဟိုထောက်ခံဝဲကြက်ကြပဲဘာမှမသိနဲ့သူဒီစားပြောကြဆိုကြမယ်ဆိုအမျိုးလိုဖြစ်နေတာမြန်မာပြည်ကဟိုတရားရုံးကအမှုလိုမရအာဏာသုံးပြီးတော့ငွေသုံးပြီးတော့ပြောင်းမယ်ထင်နေတာဆိုဒီကိစ္စမှာကတော့မချဘူးနော်လူလိုက်ရအနည်းခွန်ဆက်ကျော်သွားပြီအခုကဲကမ္ဘာခိတ်ဆုံးတရားရုံးကိုတက်ခံနေရပြီ
။ဒေါန်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖြေရှင်းမဲ့ ICJ တရားခွင်ကနေတရားမျှတမှုရဖို့မျှော်လင့်ပါသလား။ကိုလာထုံးကတော့ဒေါန်ဆန်းစုကြည်အပေါ်အတိုက်ခံခေါင်းဆောင်ဘဝသူတို့မျှော်လင့်ခဲ့တာနဲ့အစိုးရတာဝန်ယူခြင်းဆောင်ရွက်ချက်တွေဟာတခြားစီဖြစ်ခဲ့ပါတယ်လို့ဆိုပါတယ်
။ဒေါန်ဆန်းစုကြည်ကကျွန်တော်လူတွေစံစားနေရတဲ့ဟာလူတွေဘေးကင်းကမှသိစေသူကမစိုးစားကြည့်ဘူး။အခုအဲ့လိုလူတယောက်ကတရားခွင်ကိုတွားပြီးတော့ထုရှိမယ်ပြရှိမယ်ဆိုရဟာကကျွန်တော်ကလုံးဝဘူးသူ့အပေါ်ညောင်းလင်းလို့မရဘူးပြီးတော့သူ့အတွက်ပူပြီးတော့ရှင်းရင်ဒါပေါ့နော်ဒီအမှန်တရားကိုဘာတခုမှမသိဘဲနဲ့စစ်ချေးရဲ့ချဲ့လက်တွေအပေါ်ဟိုအစီအစဉ်ပြီးတော့သူ့ချင်းနဲ့စီပါမယ်ဆိုရင်အခုကဘာမှစစ်စစ်ချာရှာနေရတာဟာပြီးတော့ရှာဘူးပဲရှိတယ်လို့ကျွန်တော်ကအဲ့လိုပဲနေတယ်
ဒါမဲ့ဒီဇင်ဘာလ10ရက်နေ့မှာတော့နေတာလန်နိုင်ငံတဟိတ်ကနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံအပေါ်ရခိုင်မြောက်ပိုင်းကရိုဟင်ညာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တိုက်ကြားထားတဲ့အမှုစတင်ကြနာစစ်ဆေးမှာဖြစ်ပါတယ်။အစိုးရကရိုဟင်ညာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကလည်းဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးပြန်လည်ရှောက်လဲမှာဖြစ်ပါတယ်ရှင်။